Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနံလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်အနိုင်ရသွားတဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားကဖိတ်ချလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်သက္ကူနေ့ကစလို့ရေကြီးမှုတွေကြုံရပြီးအနည်းဆုံးလူ25ယောက်သေဆုံးပြီးတသန်းလောက်ရေပေးသင့်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမှရေးတန်တာကြွနဲ့တူကြီးညာပေးပါပါ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုရဲ့သမ္မတတဲ့အဖြစ်ဒေါ်နယ်ထရမ့်ကျန်းသက်စာချိန်ဆိုဖို့ရပ်ပိုင်မဲ့လူရောနဲ့အမျှအစိုးရအဖွဲ့အလွဲပြောင်းဆိုင်ရာအတွက်ပြင်ဆင်နေကြတဲ့သတင်းမှကြားမှာတော့
want to do everything we can to help you succeed because if you succeed then the country succeeds
American Tamra Barack Obama ပြောတော်တာပါရှင်ပြည်စုံကိုတော့မကြခင်ကြားမှာပါဒါအပြင် American Tamra ကျန်းသစ္စာကျင်းစုပွဲကိုဒေသအသီးတွေကလူတွေအများအပြားလာရောက်မှာဖြစ်တဲ့အတွက်စီးပွားရေးသမားတွေဘလို့ပြင်ဆင်နေကြသလဲဆိုတာနဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းတွေကိုလည်းထိတ်တန့်သတင်းတွေပြီးမှကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအေးတနာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားနိုင်ငံကဖယ်ချလိုက်ပါတယ်။ခိုင်ခိုင်မာမာအထောက်အထားမရှိတဲ့ဆွဆွဲချက်တွေဟာအခြေမြင်လည်းမရှိသလိုကမ္ဘာ့အဆင့်မီလုံခြုံရေးအဖွဲ့အစည်းတွေနဲ့မတူဘဲစိတ်ကန်စားချက်ပေါ်အခြေခံတဲ့ကလေးဆန်ဆန်လုပ်ရမျိုးဖြစ်နေတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကတင်းလာနေမှာပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုမှာဒီမိုကရေစီနီးကျသမ္မတရွေးချယ်တဲ့လုပ်ငန်းစဉ်ကိုထိခိုက်စေမဲ့လို့ရက်ကိုသမ္မတပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အခိုင်အမာယုံကြည်ထားတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကပြီးခဲ့တဲ့တောက်ချက်နေ့မှာပြောဆိုခဲ့ပြီးနောက်ပိုင်းရုရှားသမ္မတရုံးကပထမဆုံးအချိန်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နိုင်ရမယ့်အခွင့်အလမ်းနည်းပါပြီးပြန်ပက်ရီပက်ဘလစ်ကန်ပါတီကိုယ်စားလှယ်ထရမ့်အသာစီးရအောင်ရုရှားနိုင်ငံကကြိုးပမ်းခဲ့တယ်လို့လည်းအမေရိကန်ဆိုတာတာဝန်ရှိသူတွေကပြောဆိုထားကြတာပါကလင်တန်ရဲ့မဲဆော့ဝဲတာဝန်ခံဂျွန်ပိုဒက်စတာရဲ့ကွန်ပျူတာကနေထောင်ထောင်ချီအီးမေးလ်တွေကိုခိုးယူပြီးအင်တာနက်ပေါ်မှာလေ့ဝဲချက်လက်တွေကိုပွင့်ချနေတဲ့ WikiLeaks website ကတစ်ဆင့်ဖြန့်ဝေခဲ့တဲ့ကိစ္စမှာပတ်သက်မှုလုံးဝမရှိခဲ့ဘူးလို့လည်းရုရှားသမ္မတရဲ့ပြောခွင့်ရသူကငြင်းဆန်ခဲ့ပါတယ်ယူကော့ပွဲမတိုင်ခင်လတွေမှာပွင့်ချခဲ့တဲ့အီးမေးလ်တွေမှာတော့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ဗမောင်းပြည်နယ်ထက်တော်မှန်ဘာနီဆန်ဒါစ်ပေါ်ကလင်တန်အသာစီးရစီကိုပါတီတာဝန်ရှိသူတွေကြိုးပမ်းခဲ့ကြတာတွေပါဝင်ခဲ့တာကြောင့်အချက်ရစရာတွေလည်းကြုံခဲ့ရပါတယ်
။ရုရှားရာရှိတွေကိုအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုလှုံ့ဆော်လိုက်တာဟာနိုင်ငံငယ်သားဆက်ဆံရေးကိုပိုပြီးတော့ဆိုးရွားအောင်လှုံ့ဆော်တာဖြစ်တယ်လို့ရုရှားကဒီကနေ့ပဲဝေဖန်သွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဒုတိယအုပ်ချုပ်မှုတက်တန်းအတွင်းမှာဆက်ဆံရေးဆိုးလာရတဲ့အပေါ်ရုရှားတို့ကစိတ်မကောင်းဖြစ်ရကြောင်းအနာဂတ်မှာတော့ဆက်ဆံရေးပိုပြီးကောင်းမွန်လာဖို့မျှော်လင့်မိကြောင်းရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောပါတယ်ရုရှားထိပ်တန်းစုံစမ်းစစ်ဆေးရေးမှုနဲ့တခြားရုရှားအစိုးရအရာရှိ၄ဦးဟာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေလှုံ့ဆော်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပြီးတော့မနေ့ကတနင်္လာနေ့ကပဲတန်ခတ်ပိတ်ဆို့မှုလုပ်လိုက်တာပါHezbollah အဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့ဆွဆွဲခံရသူ2ဦးနဲ့ဒီရုရှားအရာရှိ9ဦးတို့ကို Magnitsky ဥပဒေနဲ့အရေးယူတန်းခတ်တာဖြစ်ပါတယ်။သူတို့9ဦးလုံးကိုဘာကြောင့်တန်းခတ်အရေးယူရလဲဆိုတာအမေရိကန်အရာရှိတွေကအသေးစားမပြောပါဘူး။တေချာစုံစမ်းအကဲဖြတ်ပြီးတော့မှဒီလူတွေကိုတန်းခတ်အရေးယူတာပါလို့တော့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ John Kirby ကပြောပါတယ်။ရုရှားအရာရှိ9ဦးဟာရုရှားတရားဥပဒေစိုးမိုးရေးရဲ့ဖိနှိပ်အုပ်ချုပ်စနစ်မှာပါဝင်ကြသူတွေဖြစ်တယ်လို့တဦးချင်းစီကလည်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေလှုပ်ဆောင်တယ်လို့မစ္စတာကာဗီကပြောပါတယ်။အဲ့ဒီထက်မှာပါဝင်တဲ့အလက်ဇန်ဒါပက်ထရစ်ကင်ကတော့ရုရှားဆိုးရွားရဲ့ထိတ်တန့်စုံစမ်းစစ်ဆေးရေးမှုလို့ယူဆရပြီးတော့ဆိုးရွားနဲ့သဘောထားကွဲလွဲသူတွေကိုဥဆောင်နှိမ်နှင်းသူဖြစ်ပါတယ်။ရုရှားဆိုးရွားကိုဝေဖန်တဲ့ရုရှားတရှိုအလက်ဇန်ဒါလစ်ဗီယန်ကို2006ခုနှစ်မှာအစိတ်ခတ်တက်လိုက်တာလို့မတင်ကဖြစ်ခံရဆုံးအန်ဒရီလက်ဂိုဗွိုင်းနဲ့ဒီမီထရီကော့ဖ်ဂျူနိုလည်းအရေးယူခံရတဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်အမေရိကန်ပြည်အောင်စုကိုဝင်ခွင့်မပေးဘဲနဲ့အမေရိကန်ပြည်အောင်စုတွေကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ခံထားရသူ44ဦးရှိပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့စီးပွားရေးလုပ်ခွင့်မရှိပါဘူး။မက်ဂနစ်စကီဥပဒေကတော့ရုရှားကအဂတိလိုက်စားမှုပပျောက်ရေးလှုပ်ဆောင်ပြီးတော့ထောင်ထဲမှာနှိပ်စက်ခံတည်ဆုံရတဲ့ရှေ့နေဆာဂေမက်ဂနစ်စကီကိုအကြောင်းပြုပြီးပေါ်ပေါက်လာတဲ့ဥပဒေဖြစ်ပါတယ်ရှင်။
ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အကြီးအကဲအချံပေးပုဂ္ဂိုလ်တူဖြစ်သမက်ဖြစ်သူဂျယ်ရက်ခူရှနာကိုရာထားလိုက်တဲ့အတွက်ဆွေမျိုးသားချင်းကောင်းစားရေးလုပ်ရက်တွေကိုတားမြစ်ထားတဲ့ဥပဒေတွေကိုချိုးဖောက်မှုနဲ့ကိုရိုးရှာတဲ့လုပ်ရက်မျိုးတွေဖြစ်နိုင်ရရှိမရှိစစ်ဆေးပေးဖို့ကျင့်ဝတ်တစ်ခါထင်းထင်းဆောက်ရှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။အချံပေးပုဂ္ဂိုလ်ဖြစ်အမည်စင်းတင်သွင်းခံရတဲ့ခူရှနာကတော့နိုင်ငံရေးချားကပိုင်ဆိုင်မှုတွေဖြင့်ရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းတစ်ခုနဲ့နယူးယောက်မြို့ရုံးခန်းပိုင်ဆိုင်မှုတွေကိုလွှတ်ပြောင်းပေးဖို့စီစဉ်နေတဲ့အကြောင်းရှင်းနေဖြစ်သူကပြောပါတယ်။သူနာမည်နဲ့ဖွင့်လှစ်ထားတဲ့ကုမ္ပဏီတွေရဲ့အမှုဆောင်ရာရှိချုပ်ရာထူးနဲ့နယူးယောက်အော့ဖ်ဇာဗာသတင်းစာထုတ်ဝေသူတာဝန်တွေကိုလည်းအင်ဂျီရောမှာတာဝန်မယူခင်နှုတ်ထွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်6ဦးကတော့အစိုးရတာဝန်ရှိသူတူဟာသူတာဝန်ယူထားတဲ့အစိုးရအေဂျင်စီတစ်ခုမှာမိသားစုဝင်တစ်ယောက်ကိုရာထူးတာဝန်ခန့်အပ်ခွင့်မရှိဘူးဆိုတော့1969ခုနှစ်ဥပဒေကိုထောက်ပြပြီးရှင်းနေချုပ်လော်ရတာလင့်ချ်နဲ့အမေရိကန်အစိုးရကျင့်ဝတ်တစ်ခါဆိုင်ရာရုံးကိုစာရေးသားပေးပို့ခဲ့ပါတယ်။ခူရှနာရဲ့ရှင်းနေဂျင်မီကိုလစ်ကတော့အင်ဂျီရောအစိုးရအေဂျင်စီတစ်ခုမဟုတ်တဲ့အတွက်ဥပဒေဟာသမရနဲ့အကျုံးဝင်မှုလို့ပြောဆိုခဲ့တာပါ။ကူရှနာရဲ့တာဝန်တွေထဲမှာတော့ကုံသွယ်ရေးနဲ့အရှိလေပန်းရေးရာကိစ္စတွေပါဝင်မှာဖြစ်ပြီးအင်ဂျီရောအရာရှိချုပ် Race Prebus နဲ့မဟာဗျူဟာရေးရာကြီးကစတီဖင်ဘန်နွန်တို့နဲ့လက်တွဲလှုပ်လှုပ်ရမှာဖြစ်တယ်လို့လည်းရွေးကောက်ခံသမ္မတထရမ့်ရဲ့အစိုးရအသစ်ဖွဲ့စည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။
အီရန်နိုင်ငံမှာကွယ်လွန်သူသမရဟောင်းအက်ဘာဟာရှမီရက်ဆန်ဂျာနီကိုဒီကနေ့အပိသက်ကာရောပြုနေကြပါတယ်။အသက်82နှစ်အရွယ်မှာတနင်္ဂနွေနေ့ကနှလုံးရောဂါနဲ့ကွယ်လွန်သွားတဲ့သမရဟောင်းရက်ဆန်ဂျာနီရဲ့ဇာပနာအခမ်းအနားကိုတေရန်တက္ကသိုလ်မှကျင်းပပြီးတော့အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီဦးဆောင်ပြီးတော့တင်ငနဲ့ရှိတဲ့လူတို့ကလာရောက်ပြီးတော့ကာရောပြုနေကြတာပါ။သမရဟောင်းရက်ဆန်ဂျာနီကွယ်လွန်တဲ့အပေါ်မှာတနင်္ဂနွေလုံးဝမ်းနည်းမှုအထိမ်းအမှတ်ဖြစ်တဲ့ကျောင်းတွေ၊ရုံးတွေ၊အစိုးရလုပ်ငန်းလက်ပတ်မှုတွေကိုတုံ့ရက်တာပိတ်ထားပါအီရန်နိုင်ငံက1989ခုနှစ်အစ္စလာမစ်တော်လှန်ရေးခေါင်းဆောင်အာယာတိုလာခိုမနီရဲ့ရုပ်အလောင်းမြုပ်နှံထားတဲ့အကြောက်သားကိုယ်ထဲမှာသူ့ကိုမြုပ်နှံမှာဖြစ်ပါတယ်။1989ခုနှစ်ကနေ1998ခုနှစ်အထိသမ္မတဖြစ်နေအုပ်ချုပ်ခဲ့တဲ့မစ္စတာရက်ဆန်ဂျာနီဟာအာယာတိုလာခိုမနီရဲ့အနီးကပ်အကြံပေးတဦးလည်းဖြစ်ခဲ့ပါတယ်။အိန္ဒိယအီရန်နိုင်ငံနဲ့1980ကနေပြီးတော့1988ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်ဒဏ်သင့်နေတဲ့စစ်ပွဲရေးကိုသမရရက်ဆန်ဂျာနီကပြန်ပြီးတော့ထူထောင်ပေးခဲ့ပါတယ်။သူ့ရဲ့လက်ထက်မှာသတင်းနဲ့လှုပ်ဆောင်တဲ့ပြုပြင်ပြောင်းလဲရေးတွေကိုလည်းဖြစ်ပေါ်ခဲ့ပြီးတော့အထူးသဖြင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ခံသတင်းမီဒီယာကဏ္ဍမှာအပါအဝင်ပို့ပြီးတော့လွတ်လပ်ခွင့်တွေရှိလာခဲ့တာတွေ့ရပါတယ်။သူ့ရဲ့ပြုပြင်ပြောင်းလဲရေးတွေကိုမကြိုက်တဲ့ရှေးရိုးဆွဲဝါဒီတွေအားကောင်းလာတဲ့အခါမှာတော့သူ့ရဲ့ဩဇာအာဏာကျလာခဲ့ပေမဲ့လေသူ့ဆင်တင်တဲ့ဟာဆန်ရူဟာနီသမ္မတဖြစ်တဲ့အခါမှာသူ့ရဲ့ဩဇာပြန်ပြီးတော့အားကောင်းလာပါတယ်။သမ္မတရူဟာနီကမစ္စတာရက်ဆန်ဂျာနီကိုနျူကလ িয়ার အရေးအမေရိကန်ပြည်အောင်စုနဲ့တိုက်ရိုက်ဆွေးနွေးမှုမှာကြီးကြပ်ဖို့တာဝန်ပေးခဲ့တာဖြစ်ပါတယ်ရှင
်။Your American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American Fan မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းဒေသမှာနှစ်တကူနေကဆလာအကြီးအကျယ်ရေလွှမ်းမှုတွေကြုံခဲ့ရတဲ့ကြောင့်လူပေါင်း25ယောက်ထက်မနည်းသေဆုံးပြီးစီးပွားရေးလုပ်ငန်းတွေစာတင်ကြောင်းတွေပိတ်ထားရတယ်လို့ခီးသွွားဧည့်သည်ထောင်နဲ့ချီပြီးပိတ်မိနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါရယ်ဇန်နဝါရီလ1ရက်နေ့ကဆလာအချိန်အခါမဟုတ်မိုးတိထန်ရွာသွန်းမှုကြောင့်ထိုင်းနိုင်ငံတလွှားကဒေသပေါင်း12ခုမှာရေလွှမ်းမှုတွေကြုံခဲ့ရပြီးလူသန်းလောက်ရေပြေးတံခံခဲ့ရကြောင်းထိုင်းနိုင်ငံပြည်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါထိုင်းနိုင်ငံတဝန်းကတခြားဒေသတွေနဲ့ဆက်သွယ်ထားတဲ့တောင်ပိုင်းဒေသကလမ်းတွေကလည်းရေလွှမ်းမှုနေပြီးဖြတ်တန်းသွားလာလို့မရပဲဖြစ်နေတယ်လို့လည်းပြောဆိုထားပါရယ်ဒေသတွင်းကအထက်လေရင်ဝင်းတစ်ခုကလည်းတောက်ချာနေကလေးကပိတ်ထားခဲ့ရပြီးအ ਨੇ စုံဘုတ်တူးနေတီပိတ်ထားမှာဖြစ်တယ်လို့ယထာကီးစင်တွေကိုလည်းဆိုင်းငံ့ထားပါရယ်စာတင်ကြောင်းတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကလေးကပိတ်ထားခဲ့ရတာပါနှစ်စဉ်နိုင်ငံခြားခီးသွားတန်းနဲ့ချီပြီးလက်ပတ်လေရှိကြတဲ့ကမ်းခြေတွေနဲ့အပတ်ပြေရိတ်တာတွေရှိရာတောင်ပိုင်းဒေသမှာနောက်ထပ်မိုးတိထန်ရွာသွန်းလေုံမယ်လို့လည်းထိုင်းနိုင်ငံမိုးလေဝသဌာနကခန့်မှန်းထားပါရယ်
တန်ကိုရီးယားနိုင်ငံမှာသမရပတ်ကွန်ဟေးကိုအရေးယူဖို့ကိစ္စနဲ့ပတ်သက်လို့တန်ကိုရီးယားအစိုးရအတွင်းမှာနှစ်ချမ်းခွဲပြီးတော့အားနည်းနေချင်းဒေတာရင်းနိုင်ငံတွေနဲ့တန်ကိုရီးယားကြားတန်တမန်ဆက်ဆံရေးလည်းပို့ပြီးတော့တင်းမာလာနေပါတယ် တောင်ကိုရီးယားနိုင်ငံမှာဒေါ်လာတန်းချီတဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်မှုရှိတယ်ဆိုရဲဆွဆွဲခြင်းနဲ့သမရဘောက်ကိုအေးအေးယူဖို့လွှတ်တော်ကတခဲနဲ့ထောက်ခံခဲ့ပြီးတော့ဒီဇင်မာလာမှာသူ့ကိုယာတုကနေဖယ်ရှားထားတာဖြစ်ပါတယ်ဒီလိုပြဿနာတွေဖြစ်ပြီးတဲ့နောက်မှာသူ့ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံရဲ့ထောက်ခံမှုလည်းကျဆင်းလာနေတယ်လို့စီဂျွိုင်းတက္ကသိုလ်ကဂျပန်နိုင်ငံအကဲခတ်ဟောက်ကာယူဂျီကပြောပါတယ်တကယ်ဆိုရင်ဒုတိယကမ္ဘာစစ်အတွင်းမှာလိန်ကျွန်ဖြစ်တဲ့အုံချခံခဲ့ရတဲ့အမျိုးသမီးတွေကိစ္စနဲ့ပတ်သက်လို့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားအခြေအနေဖြစ်မှုကိုအဆုံးသတ်ပေးနိုင်လို့သူ့ကိုတန်တမာရေးအရာသူကအောင်မြင်မှုရခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဒုံးကာဝေးရေးစနစ်တက်ဆင်ဖို့တောင်ကိုရီးယားသဘောတူထားတာပေါ်မှာတရုတ်ကတောင်ကိုရီးယားကိုလက်တုံ့ပြန်မှုအတွက်လှုံ့ဆော်နေတယ်လို့သတင်းတွေထွက်နေပါတယ်ရှင်
။တရုတ်နိုင်ငံမှာကျင်းပျက်ချဆမှုစုံစမ်းစစ်ဆေးမှု၅သိန်းလောက်အတွက်တင်းကျပ်တဲ့စီးမျဉ်းနဲ့ပေါင်းတဲ့အခရီးလိုက်ဆမှုတက်ပြည့်ဥပဒေစစ်တရက်ကိုကွန်မြူနတီပါတီကအတည်ပြုလိုက်ပါတယ်။ကျင်းပြချစားတဲ့လုပ်ရက်တွေကိုစစ်ဆေးရမယ်သူတွေဖောက်ပြန်မှုမရှိစေဖို့နဲ့အရေးသွေးပြည့်ဝတဲ့စုံစမ်းပေါ်ထွန်းမှုတွေလုပ်နိုင်ဖို့ရည်ရွယ်ထားတဲ့ပါတီရင်းဥပဒေတစ်ချက်ကိုကွန်မြူနတီပါတီစီကံထင်းသိမ်းဘိုးကော်မရှင်ရဲ့နှစ်ပတ်လည်အကြိုဆွေးနွေးပွဲတွင်တနင်္ဂနွေနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်
အမျိုးသမီးတွေမှာရင်သားကင်ဆာရှိမရှိမမ်မိုဂရမ်နဲ့ဓာတ်မှန်ရိုက်စစ်ဆေးပြီးတော့ယောဂါရှိတယ်လို့တွေ့ရတဲ့အတွက်ဆေးကုသမှုခံယူရတဲ့အမျိုးသမီး၃ဦးမှာ၂ဦးဟာမလို့အပ်ဖက်နဲ့ဆေးကုသမှုခံရတာဖြစ်တယ်လို့တွေ့ရတာကြောင့်ဒီမမ်မိုဂရမ်ရိုက်တဲ့မတဲ့အငင်းခုန်ဆက်ပြီးတော့ဖြစ်နေပါလေရှင်မမ်မိုဂရမ်ရိုက်စစ်ဆေးကြည့်ပြီးတွေ့ရတဲ့ရင်သားတွေကအကျိတ်တချို့ကတကယ်တမ်းကြီးထွားမှုအရန်နှေးတာကြောင့်အန္တရာယ်မရှိသလောက်ဖြစ်တဲ့အမျိုးသမီးတွေရင်သားကင်ဆာဖြစ်ပြီးတော့မှားယွင်းအဖြေထုတ်ပေးနေတယ်လို့ဒိမတ်သုတေသီတွေရဲ့လေးလာတွေ့ရှိချက်အစ်မပြောထားပါတယ်
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးတနာကျော်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်အမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမရအဖြစ်ဒေါ်နယ်ထရမ့်ကျန်းသစ္စာချိန်ဆဖို့ရပ်ပိုင်မဲ့လိုရောရာနဲ့အမျှအစိုးရအဖွဲ့အလွဲအပြောင်းဆိုင်ရာအတွက်တာဝန်ယူလှုပ်ဆောင်နေတဲ့သူ့အဖွဲ့ကအဆင်သင့်ဖြစ်အောင်ပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာရွေးကောက်ခံသမရဖြစ်လာပြီးကြတဲ့ကစတင်ခဲ့တဲ့အလွဲအပြောင်းကာလရဲ့အဓိကအခြေအနေတချို့အကြောင်း VOA သတင်းထောက် Elizabeth Sheriff ကသတင်းဆောင်မရေးထားပါတယ်။ကိုကျွတ်တော်သိန်းကဆက်ပြောပြပါမယ်ရှင်။
I pledge to every citizen of our land that I will be president for all Americans.
ကျွန်တော်အမေရိကန်အားလုံးရဲ့သမ္မတအဖြစ်လှုပ်ဆောင်သွားမှာဖြစ်ပြီးဒါကျွန်တော်တို့အသက်ရေးကြီးတယ်ဆိုတာကျွန်တော်တို့နိုင်ငံသားအားလုံးကိုဂရုပြုပါတယ်
။သမ္မတတူးလက်ထဲကနေနောက်တူးလက်ထဲကိုငြိမ်းချမ်းစွာအသင်ကူးပြောင်းတာဟာအမေရိကန်ဒီမိုကရေစီရဲ့အဓိကတောက်တိုင်တစ်ခုဖြစ်ပါတယ်။ရွေးကောက်ခံသမ္မတဖြစ်လာပြီးတဲ့နောက်ဒေါ်နယ်ထရမ့်ကသမ္မတဥပမာနဲ့အင်ပီရိုမာတွေ့ပြီးပူးပေါင်းဆောင်ရွက်ကြဖို့နှစ်ယောက်လုံးကဂရုပြုကြပါတယ်။
We want to do everything we can to help you succeed because if you succeed then the country succeeds.
ခမရအောင်မြင်ရေးအထောက်အကူဖြစ်စေဖို့အတွက်ကျွန်တော်တို့လုံနိုင်သမျှအားလုံးလှုပ်သွားခြင်းပါတယ်။ဘာကြောင့်လဲဆိုခမရအောင်မြင်ရင်နိုင်ငံလဲအောင်မြင်မှာဖြစ်တာကြောင့်ပါ
။ Mr. President, it was a great honor being with you and I look forward to being with you many many more times.
သဘောခမရသဘောနဲ့အတူရှိခွင့်ရတာသိကိုဂုဏ်ယူပါတယ်။အနာဂတ်မှာနောက်ထပ်အကြိမ်ပေါင်းများစွာအတူရှိသွားဖို့လည်းမျှော်လင့်ပါတယ်။
နောက်သမရနဲ့လက်ရှိသမရအကြားအလွှဲပြောင်းလုပ်ငန်းဟာခက်ခဲပြီးကျေပြန့်လာပါတယ်။ဒါပေမဲ့ဒီအချက်ကြောင့်တော့ထရမ့်ကနိုင်ငံတော်ဝန်သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားလှည့်ပြောတဲ့ပွဲတွေပြတ်မသွားပါဘူး
။ They're saying as president he shouldn't be doing rallies but I think we should, right?
သမရအနေနဲ့စူရီပွဲတွေမလုပ်သင့်ဘူးလို့ပြောကြပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့လုပ်သင့်တာပဲ။ဟုတ်တယ်မလား
။အစိုးရဖွဲ့ဝင်ကြီးတွေကိုရွေးတာမှလည်းထရမ့်ကအစင်လာတွေအတိုင်းမလုပ်ပါဘူး။နိုင်ငံရေးဥပဒေဝိုင်းတွေကမဟုတ်တဲ့ Exxon Mobil CEO Rex Tillerson ကိုနိုင်ငံသားရေးဝန်ကြီးအဖြစ် Goldman Sachs ကုမ္ပဏီကအကြီးအကဲဟောင်း Stephen Mnuchin ကိုဗန်ဒါရေးဝန်ကြီးအဖြစ်ရွေးချယ်ထားပါတယ်။ဒါ့အပြင်သူ့ရဲ့ကိုယ်ပိုင်စတိုင်အတိုင်း Twitter မှာလည်းဆက်ရေးဆက်ပါဝေဖန်သူတွေကိုအပြင်းထန်တုံ့ပြန်တယ်လို့တခြားလူတွေကိုချီးကျူးပြောဆိုတာတွေလုပ်ပါတယ်။အဲ့ဒီအထက် Russia က Internet ကနေဖောက်ဝင်ပြီး2016ခုနှစ်ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတယ်လို့ထောက်လိုင်းအဖွဲ့တွေကပြောထားတဲ့ကြားမှာပဲ။ရုရှားသမ္မတဗလာဒီမီယာပူတင်ကိုချီးကျူးပြောဆိုပါတယ်။ဝန်ကြီးအဖြစ်ရထားသူတွေကိုထက်လက်တော်ကကြားနာစစ်ဆေးတာတွေအပါအဝင်အလွှဲပြောင်းလုပ်ငန်းကခံမှန်းလို့မရပေမဲ့လည်းနောက်အစိုးရအနေနဲ့ဒီလနှောင်းပိုင်းမှာလုပ်ငန်းတွေစလုပ်ဖို့ကောင်းကောင်းပြင်ထားပြီလို့ကြွမ်းကျင်သူတွေကပြောပါတယ်။ David Eagles ဟာ Center for Presidential Transition အဖွဲ့ကညွှန်ကြားရေးမှုပါ
။ Certainly we've seen some unprecedented actions with this president elect.But by and large in terms of naming their people
ဒီရွေးကောက်ခံသမ္မတရဲ့တမူထူးခြားတဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့တွေ့ပြီးပါပြီ။ဒါပေမဲ့ရေဦးအားဖြင့်လူတွေရွေးတဲ့ကိစ္စမှာတော့အတော်လေးအခြေအနေကောင်းပါတယ်။ဒါပေမဲ့အဲ့ဒါအောင်မြင်မှုကိုတိုင်းလို့မရပါဘူး။ ရွေးကောက်ခံသမ္မတအနေနဲ့ကျန်းသစ္စာကျင်းဆိုပွဲနေ့မှာသူ့လူတွေအားလုံးပြင်ဆင်ပြီးသားဆက်လုပ်ဖို့အဆင့်အစ်အခြေအနေဖြစ်ဖို့လိုပါတယ်
။လာမယ့်ရက်တွေအတွင်းအမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတကျန်းသစ္စာကျင်းဆိုဖို့ပြင်ဆင်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုကိုအားလုံးကအာရုံစိုက်ကြည့်နေကြပါတယ်ခင်ဗျာ။
ကိုကျော်ကျော်သိမ်းပါရှင်အခုတော့အမေရိကန်သမ္မတကျန်းသစ္စာကျင်းဆိုပွဲအတွက်စီးပွားရေးလုပ်ငန်းတွေဘယ်လိုပြင်ဆင်နေတယ်လဲဆိုတာတင်ပြပါမယ်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ဝါရှင်တန်ဒီစီမှာကျန်းသစ္စာကျင်းဆိုမှာဖြစ်ပြီးတော့အဲ့ဒီရက်မှာဆိုရင်တော့တောင်းနဲ့ချီတဲ့လူတွေလာရောက်ကြမယ်လို့ခန့်မှန်းထားပါတယ်။ပင်မလွတ်တော်ဆောက်ဦးမှာကျင်းပတဲ့ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားအပြင်လမ်းလျှောက်ချီတက်ပွဲတွေနဲ့တခြားအခမ်းအနားတွေကိုလည်းလူအတော်များများတက်ရောက်ကြမှာပါ။အခုလိုလူအများအပြားမြို့တော်ကိုလာရောက်ကြချိန်မှာဝါရှင်တန်ဒီစီကစီဝါရေးလုပ်ငန်းတချို့ဟာလည်းအဲ့ဒီအတွက်ပြင်ဆင်နေပါဗျ။ Tipura Block ရဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးပြောပြပေးမှာပါ။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကျင်းဆိုပွဲလာရောက်ကြမဲ့သူတွေအတွက်ဝါရှင်တန်ဒီစီကဇေကန်ဟိုတယ်တွေကအစအမှတ်တရလက်ဆောင်ပစ္စည်းတွေရောင်းနေဆိုင်တွေအစုံကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်ဟိုတယ်တချို့မှာမငှားရသေးတဲ့အခန်းလွတ်တွေရှိနေသေးပေမဲ့ဝါရှင်တန်ရဲ့အကောင်းဆုံးစီးရင်ဝင် Four Season Hotel မှာတော့ကျန်းသစ္စာကျင်းဆိုပွဲရက်အတွက်ဈေးမြင့်ထားတဲ့ကြားမှာပဲအခန်းအလုံးကြိုတင်ငှားထားပြီးပါပြီအခုလိုအထူးပြင်ဆင်ထားတဲ့အခန်းမျိုးဆိုရင်တော့တညကို16,000ပေးရပြီးတစ်ပတ်ကိုအနည်းဆုံး4ရက်နေရမှာကြောင့်64,000ကုန်ကြမှာပါအထွေထွေမန်နေဂျာဒေးဗစ်ဘာနန်က
You have to have a certain standard of living to be.
ခင်ဗျားကတညကို2000လောက်ကစပြီးတော့အနည်းဆုံး6ညအတွက်အကုန်ကျခံနိုင်ရပါမယ်။ဒီမှာလာတဲကြသူတွေတဲမှာနိုင်ငံရေးပါတီစီးပွားရေးလုပ်ငန်းတွေကဗန်နဲ့တခြားကုန်သွယ်မှုလုပ်ငန်းတွေကလူတွေပါပါတယ
်။သမရဘရိတ်ဥပမာကျန်းသစ္စာကျင်းဆိုပွဲတွေကအများပြားလာရောက်ကြတဲ့ဟောလိဝုဒ်အမှုပညာရှင်တွေကတော့အခုကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်ကြမှာမဟုတ်ပေမဲ့ထရမ့်ကိုထောက်ခံတဲ့ပြည်နယ်တွေကလူများပြားလာရောက်ကြမဲ့အပြင်နိုင်ငံတကာကလာရောက်လည်ပတ်ကြမဲ့သူအနိုင်ငယ်လည်းရှိပါတယ်။ဈေးကြီးပေးထားတာကြောင့်အကောင်းဆုံးဝန်ဆောင်မှုပေးသွားမယ်လို့ဘာဒန်ကပြောပါတယ
်။ We've got hand warmers available for them.
လက်နွေးအောင်နောက်အုတ်ထုပ်သူတို့အတွက်အဆင်ပြေဆုံးဖြစ်အောင်အဲ့ဒါတွေကိုပြင်ဆင်ပေးထားပါတယ်။
ဟိုတယ်ကနေ့စဉ်လက်ဆောင်ပစ္စည်းတွေပေးတဲ့အပြင်စာရေးကိရိယာထည့်နိုင်တဲ့ဘူးလည်းလက်ဆောင်ပေးပါရယ်အဲ့ဒီဘူးပေါ်မှာတော့သမရစီးတစိ့ကို24 carat ရွှေသားနဲ့ရိုက်နှိပ်ထားပါရယ်အခုလိုတန်ဖိုးကြီးပစ္စည်းလက်ဆောင်ရသူတွေရှိပေမဲ့လည်းတန်ဖိုးနဲ့တခြားလက်ဆောင်ပစ္စည်းတွေလည်းနေရာတော်တော်များများမှာဝယ်နိုင်ပါရယ် Trump Baseball အုတ်ထုတ်ကတော့ရောင်းအကောင်ဆုံးပါလို့ Washington Welcome Center ရဲ့ Manager Dexter Moss ကပြောပါရယ
် The Make America Great
အမေရိကကိုပြန်ပြီးအင်အားကောင်းအောင်လုပ်ဝင်စာသားပါတဲ့အုတ်ထုတ်ကိုရောင်းလောက်ဖြစ်နေပါရယ်
အုတ်ထုတ်လာဝဲသူထရမ့်ကိုထောက်ခံတဲ့ဂျော်ဂျီယာပြည်နယ်ကကောလိပ်ကျောင်းသားဟင်နရီဂျုန်းစ်က
သ
ူမှာကောင်းတာတွေရှိတယ်လို့ဆိုတာတွေရှိနေတာလဲကျွန်တော်သိပါတယ်လူတော်တော်များများကသူ့ကိုသဘောမကျပေမဲ့ဒီနိုင်ငံအတွက်စီးပွားရေးပိုကောင်းလာအောင်လှုပ်ပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်စီးပွားရေးသမားတယောက်ဖြစ်တာကြောင့်စီးပွားရေးအကွက်ကောင်းတွေလည်းပိုမြင်ပါပါ
ရွေးကောက်ပွဲအပြီး Republican နဲ့ Democrat တွေမှာခြားနားတဲ့အမြင်ကိုယ်စီရှိကြတယ်လို့ Moss ကပြောပါတယ်
The Republicans they will come in and they speak on money
ဆိုင်ဟိုလာကြတဲ့ Republican တွေကငွေကြေးကိစ္စကိုအဓိကထားဆောင်ပြီးပြောကြသလို Democrat တွေကတော့ Obama ကဲကိုဖြတ်တောက်ပြတာလို့မျိုးကိစ္စတွေအဓိကထားပြောကြပါတယ
် Democrat တွေကြီးစိုးတဲ့ Washington DC မှာ Donald Trump အိမ်ပြူတော့ရောက်လာမှာကိုမနှစ်သက်ကြပေမဲ့သူ့ကိုထောက်ခံတဲ့တခြားပြည်နယ်တွေကလာရောက်သူတွေကတော့အခမ်းအနားတက်ရောက်ရင်သူတို့ရဲ့နေအိမ်တွေကိုအမတ်တရ postcard တွေပြန်ပို့သွားနိုင်ကြမှာပါခင်ဗျာ
မနက်ခင်းရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေအနေဆုံးအဆင့်အင်းကြီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့မြန်မာပြည်ရင်းကသတင်းတွေဖတ်ဆက်ရအောင်ပါ။မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ဟာဒီကနေ့မှာကချင်ဒုက္ခသည်စခန်းတွေကိုသွားရောက်လေ့လာခဲ့ပြီးတော့သူရဲ့ကချင်ပြည်နယ်ခရီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။လုံခြုံရေးအခြေအနေကြောင့်လိုက်စာမြို့နယ်ဖားကံမြို့ကိုသွားရောက်လေ့လာခွင့်မရခဲ့တဲ့ကုလအထူးကိုယ်စားလှယ်ဟာမနက်ဖြန်မှာတော့မွန်ပြည်နယ်ကိုသွားရောက်ဖို့ရှိပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးပါပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။
မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာဖို့ရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှာတော့ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်ခံရတယ်လို့ဆွဆွဲခံရတဲ့နေရာတချို့ကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ဒါကြောင့်လဲမနေ့ဖြန်မှာတော့မွန်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်။မစ္စယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ်။
ဒီအဒီပီကမ်လီတော့ပြည်ရန်ကိုဆင်းမလဲ
ကျွန်တော်တို့ကြားနေရမွန်ပြည်နယ်ကိုပဲသွားဖို့ရှိတယ်လို့ပြောထားလို့လေအဲ့ကူပူကများဘေးရောက်သွားဖို့ရှိတယ်ခင်ဗျာအန်ကေ
မနေ့ကဖြစ်လို့ရတယ
်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာသူ့ရဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအစိုးရအာဏာပိုင်အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုမရရှိခဲ့ဘူးလို့ VOA မြန်မာပိုင်းကပြောဆိုထားပါတယ်။ဒီကနေ့မှာတော့ဝိုင်းမော်မြို့မိုင်းလာကြီးရွာကကချင်နှစ်ချင်းအဖွဲ့ချုပ် KBC စစ်ဆောင်စခန်းနဲ့စိန့်ဂျိုးဆက်ယာယီခလုံစခန်းတို့ကိုလည်းတွားရောက်ခဲ့တာပါ။လူဦးရေ2000ကျော်ရှိတဲ့ KBC စခန်းမှာတော့လက်တလောဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်အသေရောက်ရှိလာတဲ့စစ်ဆောင်ဒုက္ခသည်တွေနဲ့ကောစခန်းတာဝန်ရှိသူတွေနဲ့ပါတီးခြားစီတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ဆောင်စဉ်အတွင်းမှာဆစ်ဆောင်ဒုက္ခသည်တွေနေရပြန်လာနိုင်မှုနဲ့ငြိမ်းချမ်းရေးရဖို့ဆောင်ရွက်တဲ့အကြောင်းဆွေးနွေးတင်ပြခဲ့တယ်လို့မိုင်းလာ KBC စခန်းရဲ့တာဝန်ခံဦးခေါင်ထောင်ကပြောပါတယ်
။သူအနေနဲ့အမြင်များတာကတော့ဒီလုံခြုံရေးပေါ့နော်။သူတို့ data လုံခြုံရေးအခြေအနေသူတို့ပြောင်းလာရတဲ့အခက်အခဲသူတို့ကဒီနေစပြောင်းလာတယ်ဆိုတော့ဒီမှာဖြစ်တက်ခဲ့တဲ့အဖြစ်အပျက်တွေနေတာပေါ့နော်။ကျွန်တော်တို့ကအခု IDB ဒီမှာတောင်းရှိလာတာလည်းတော်တော်ကြာပြီပေါ့နော်။9နှစ်6နှစ်တက်ဝင်လာပြီအဲ့ဒါအတွက်သူတို့နေရာမျိုးချပေးနိုင်ဖို့စီစဉ်ရမယ်ပထမဆုံးတော့ဒီငင်းချမ်းရေးကိစ္စပေါ့နော်ငင်းချမ်းရေးကိစ္စအဲဆွေးနွေးရမှာပေါ့အဓိကအခုကငင်းချမ်းရေးစကားတိုက်ပွဲတန်တဲ့ပုံကျင်တယ်လို့ကျွန်တော်ထင်တယ်အဲဒါကြောင့်မို့အမြန်ဆုံးတာအကောင့်ထည့်ပေးဖို့အရေးကြီးတယ်ပေါ့ဒါမှပဲသူတို့နေရာတန်တဲ့ရေးကိုစီစဉ်ရမယ်အဓိကအဲဒါကိုအဲဒါကိုလုပ်ပေးဖို့ပေါ့
မစ္စယန်ဟီလီဟာကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လည်လာရလည်းဖြစ်ပါတယ်။ဒီတစ်ခေါက်ခီးစဉ်အတွင်းကချင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်ရခိုင်ပြည်နယ်၊နေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်လည်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်၊မောင်တော်နဲ့ပူးတိတောင်မြို့တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါ့အပြင်အစိုးရတာဝန်ရှိသူတွေ၊တပ်မတော်ထိပ်ပိုင်းကောင်းဆောင်တွေ၊လွှတ်တော်အမတ်တွေ၊လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများ၊ကုညီဆောင်ရှောက်ရဲ့အသင်းအဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိတာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်တတမ်းမဲ့ရှိတဲ့အစိုးရအသည့်အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မစ္စယန်ဟီလီဟာသူ့ရဲ့၁၂ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုမရှိလာမှကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစီရင်ခံစာတည့်ရက်တင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။
မစ္စယန်ဟီလီရဲ့ခရီးစဉ်အကြောင်းကိုထက်အောင်တင်ပြသွားပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပြည်တွင်းငြိမ်းချမ်းရေးဆိုင်ရာသတင်းဖက်လက်ရအောင်ပါမြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ NCA လို့ခေါ်တဲ့အဖြစ်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့လက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညီနိုင်ရေးကိုယ်စားလှယ်အဖွဲ့တို့ဟာလာမယ့်ဇန်နဝါရီလ23ရက်နေ့မှာအလို့သဘောတွေ့ဆုံသွားဖို့ရှိနေပါတယ်ဒီတွေ့ဆုံမှုကနေရှေ့ဆက်တရားဝင်တွေ့ဆုံရေးအတွက်ဥတည်ဆွေးနွေးသွားမယ်လို့လည်းဆိုပါတယ် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါပြည်ထောင်စုအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNSCA အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ TBN တို့ဟာလာမယ့်ဇန်နဝါရီလ23ရက်နေ့ထိုင်းနိုင်ငံချင်းမာမြို့မှာပြန်လည်တွေ့ဆုံဆွေးနွေးသွားဖို့စီစဉ်နေတာပါဒီလိုတွေ့ဆုံသွားမယ့်အချိန်ဒီကိုတော့ UNSCA ကညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနာဟန်တာကအခုလိုပြောပါတယ
်ဒီလေရတိစားတွေကိုပြည်အပြင်မှာညှိနှိုင်းပြီးတော့မှအပြဝင်တယ်လို့သိဆုံးနိုင်ရတာဥပဒေတော့ပါဒီကြောင်တော့ဒီဆွေးနွေးမှုကိုစက်ပြတ်သွားဖို့နဲ့တစ်ဖက်ကလည်းဆွေးရဘက်ကလည်းဒီစက်ပြတ်ပင်လို့ကိုဒုတိယလာမယ့်စက်ပြတ်ဝင်မှလည်းဖြစ်စီရှိတယ်အဲ့ဒီကိစ္စကတော့လည်းဆွေးနွေးချင်တဲ့သဘောတော့ရှိနေရ
ဒီတွေ့ဆုံမှုကအလို့သဘောတွေ့ဆုံသွားမှာဖြစ်ပြီးမြန်မာငြိမ်းချမ်းရေးကော်မရှင်ဘက်ကတောက်တာဒီမျိုးဝင်တက်ရောက်နိုင်မှာမဟုတ်ပဲဥအောင်ကြီးဥဆောင်တဲ့အဖွဲ့ကနေလာရောက်မယ်လို့နန်းဟန်တာကပြောပါတယ်လာမယ့်ဖေဖော်ဝါရီလလောက်မှာမြန်မာစိုးရဘက်ကနေဒုတိယပင်လုံညီလာခံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားဖို့စီစဉ်နေပေမဲ့လက်ရှိသမတော်ကနေတိုင်းရင်းသားဒေသတွင်းစစ်ဆင်မှုတွေလှုပ်ဆောင်နေစေအခြေအနေကြောင့် TBN ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့မတိကျဘူးလို့နိုင်ဟန်တာကပြောပါတယ
်။ဆန်ဒီမြောက်ပိုင်းနဲ့ကချင်ပြည်နယ်မှာဖြစ်တဲ့စံတော်ကလည်းဒါရက်တတ်ဖို့တို့လည်းပြောဖို့ပေါ့အဲ့တော့အဲ့ဒီလာမယ့်27ပြည်လုံးမှာဒီကနေ့တပ်ဖို့ဆိုတဲ့ဟာလည်းမကြီးရသေးဘူးလေ
ပြီးခဲ့တဲ့ဒီဇင်ဘာလမှာတွေ့ဆုံမှုစီစဉ်ခဲ့ပေမဲ့လည်းနှစ်ဖက်ညှိနှိုင်းလို့အဆင်မပြေမှုတွေကြောင့်အခုနှစ်သစ်ဇန်နဝါရီလ23ရက်နေ့မှာပြန်လည်တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ် ပြည်ထောင်စုအစိုးရညင်းချမ်းရေးကော်မရှင်ဘက်ကတောက်တာသိန်းတွေပြည်ထောင်စုအစိုးရညင်းချမ်းရေးကော်မရှင်အဖွဲ့နဲ့တိုင်းရင်းသားဖွဲ့တွေတွေ့ဆုံညှိနှိုင်းဖို့စီစဉ်နေတဲ့တဲ့ချိန်ထဲမှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေဘက်မှာမြန်မာသမ္မတနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်။
ဒီလိုထိုးစစ်ဆင်နေရုံနဲ့နိုင်ငံရေးပြဿနာပြည်လေသွားမှာမဟုတ်ဘူးလို့ပြောပါတယ်။ဟောတစ်ဖက်ကစီရင်မှုကိုတိုးချဲ့ပြီးတော့လုပ်နေတဲ့ကိစ္စလားဒီလေနိုင်ငံမဟုတ်ဘူးလေ။ဆလောကဆက်ပြီးတော့လုပ်နေရင်လူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာအမုန်းပွားမှုတမရရှိမှုတွေပို့ပြီးတော့ပြင်းထန်လာမယ်။အလားတူတတ်မတော်အနေနဲ့ထိုးစစ်တွေပြုလုပ်နေတာဟာလက်ရှိကျိုးပန်းနေတဲ့ငြိမ်းချမ်းရေ
ตัวหรือว่าอะไรกันนั่นเนี่ยพวกนี้ต้องนั่งวันจันทร์เราตัวทุกสิ่งอย่างเลยหรือว่าอย่างต่างๆอย่างเลยเช่นอะไรนี่ทำไม่ใช่ก็ตัวอันนี้เป็นเชื่อมมุ่งสาระลงว่ามันเป็นอะไรกูอันนี้อย่างเล่ามันยึดทุนนั่นเองเนี่ยนิยมเราตั้งแต่ลุงมีมีฟัดเรื่องการสื่อยูเอ็นเอสซีกับทีบีเอ็นฮะแต่ในงานลุงพี่ก็ตั้งใจมุ่งยึดเสียเปล่าเว้ยอาม่าขันเชื่อชีวิตได้แบบพี่ว่าเลยในงานยึดสื่อนี่พวกเส้นเส้นตัวตั้งหลังนั่นยึดตัวเช็คกูเช ကျောင်းအစီအမထွေရသေးတဲ့တိုင်းဒါလက်နက်ကန်ခုနှစ်ဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးဖွဲ့လည်းဖြစ်ပါတယ်။ယွမ်အစီအမပါဝင်တဲ့ဖွဲ့တွေဟာအစီအပြည့်ရလက်မှတ်ရေးထိုးရေးကိစ္စမှာတိုင်းဒါလက်နက်ကန်ဖွဲ့တွေအလုံးပါဝင်နိုင်ရေးပေါ်ယက်တည်နေတဲ့ဖွဲ့တွေလည်းဖြစ်ကြပါတယ်။ပြီးကြတဲ့နှစ်ထောင်စကြာခုနှစ်နိုဝင်ဘာလကိုရနေ့နဲ့ဆယ်ရနေ့တွ ဒီနေ့ကတော့ဒီလုံချုံရဲပေါ့နော်သူတို့ဒေတာလုံချုံရဲ့အခြေအနေမှာရောက်လာပြီးတော့ကျွန်တော်တို့ရွေးရမှာလဲ
Nangong ain't the name people to our washing. Few in your mind, season a tolling pinned a nation TV, the law season ago, Nyane by radio season BB Chen Kunanaima, Asia set seven Jurugani, Diet Panyu Chishunaimare, VOA at tolling Chadwigo, VOA internet, Samyana Pide, Burmese.voanews.com, Chishunailo, VOA at YouTube, Dodane, Facebook, Dogane, Vidola Chishunaimare.
ဒီကနေ့ညနေခင်းအစည်းအဝေးမှာကြာခင်ပြီးဆုံးတော့မှာပါကျန်ရှင်နေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကြောက်လွင်ဦးကပြောပြပေးပါအောင်အမေရိကန်ပြည်သူ့မှာဒေါ်နယ်ထရမ့်အနံ့ရခဲ့တဲ့နိုဝင်ဘာ3ရွေးကောက်ပွဲကိုနောက်ဆက်ခဲ့တယ်လို့အမေရိကန်တောင်လိုင်းရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားနိုင်ငံကပယ်ချလိုက်တယ်လို့အမေရိကန်ကပိတ်ဆို့တန်ခတ်မှုအသစ်တွေချမှတ်ဖို့ချင်းချောင် ီးပြည်ပစုံနဲ့တန်ခတ်မှုတွေချမှတ်ရေးပြင်ဆင်နေကြောင်းလဲရိုက်တာသတင်းတစ်ပုဒ်ကဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဒုတိယအကြိမ်သမ္မတတန်အတွင်းဆက်ဆံရေးပိုဆိုးလာတဲ့ပေါ်ရုရှားနိုင်ငံဘက်ကစိန်ကောင်းဖြစ်ရတဲ့အကြောင်းအနာဂတ်မှာတော့ဆက်ဆံရေးပုံမကောင်းမွန်လာလိမ့်မယ်လို့မျှော်လင့်နေကြောင်းလဲရုရှားဆိုရပြောခွင့်ရသူဒီမီထရီပက်စကော့ကပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားထိပ်တန်းစုံစမ်းစစ်ဆေးမှုနဲ့နောက်ထပ်ရုရှားဆိုရတာဝန်ရှိသူ၄ဦးကိုစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေလွတ်ဆောင်နေဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့ပြီးတင်းလာနေတုန်းကပဲတန်ခတ်ရေးယူမှုတွေချမှတ်လိုက်တာလည်းဖြစ်ပါတယ်။ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အကြီးအကျယ်မေးပုဂ္ဂိုလ်တူအဖြစ်သမက်ဖြစ်သူဂျယ်ရက်ခွရှနာကိုရထားလိုက်တဲ့အတွက်စင်မျိုးသားချင်းကောင်းစားရေးလုပ်ရက်တွေကိုတားမြစ်ထားတဲ့ဥပဒေတွေကိုချိုးဖောက်မှုနဲ့ကိုကျိုးရှာတဲ့လုပ်ရက်မျိုးတွေဖြစ်နိုင်ခြင်းရှိမရှိစုံစမ်းစစ်ဆေးပေးဖို့ကျင့်ဝတ်တွေကထိန်းသိမ်းဆက်ရှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဂျယ်မေးပုဂ္ဂိုလ်အဖြစ်အမည်စရင်းတင်သွင်းခံခဲ့ရတဲ့ခွရှနာကတော့နိုင်ငံရေးခြားကပိုင်ဆိုင်မှုတွေဖြင့်ယင်းနှင်းမြှုပ်နှံမှုဆိုင်ရာလုပ်ငန်းတစ်ခုနဲ့နယူးယောက်မြို့ရုံးငန်းပိုင်ဆိုင်မှုတွေလွှဲပြောင်းပေးဖို့စီစဉ်နေတဲ့အကြောင်းသူ့ရဲ့ရှေ့နေပြည်သူကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဒေသမှာနှစ်တစ်ခုနေကဆလို့အကြီးအကျယ်ရေလွှမ်းမှုတွေကြုံခဲ့ရတဲ့ကြောင်းလူပေါင်း25ယောက်ထက်မနည်းသေဆုံးပြီးစီးပွားရေးလုပ်ငန်းတွေစာတင်ကြောင်းတွေပိတ်ထားသလိုခီးသွွားဧည့်သည်ထောင်ထဲချီပြီးပိတ်မိနေတယ်လို့လည်းအစိုးရတောင်ရှိသူတွေကပြောဆိုခဲ့ကြပါတယ်
။တရင်ချင်းချက်ကိုကောင်လင်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.